Egypt နိုင်ငံမှာအချင်းကြားခန်းနေရတဲ့ Al Jazeera သတင်းတောက်တယောက်ကို Egypt အစိုးရကသူ့ရဲ့နေရာရင်းကိုပြန်ပို့လိုက်ပါပြီ။ Australia နိုင်ငံသားတူဖြစ်တဲ့ Peter Christie ဟာ Egypt အစိုးရမတရားသိမ်းဖြစ်နဲ့ကြီးညာထားတဲ့ Muslim ညီကိုရောဖွဲ့ကိုကူညီထောက်ပံ့နေတယ်လို့အဆွတ်ဆွဲခံရပြီးတစ်နှစ်ကျော်ထောင်သွင်းအကြမ်းချထားကြတာနဲ့အခု Egypt ကနေရာရင်းကိုပြန်ပို့လိုက်တာပါ။သူ့ကိုနှင်ထုတ်ဖို့အတွက် Egypt သမ္မတAbdel Fattah LCC ကအတည်ပြုပေးခဲ့တယ်လို့ Egypt အရာရှိတွေကပြောပါတယ်။သူဟာ Cyprus ကနေတဆင့် Australia နိုင်ငံကိုလင်းနဲ့သွားဖို့အတွက် Cairo ကနေထွက်ခွာသွားပြီးဖြစ်ပါတယ်။ Al Jazeera သတင်းတော်ဟာရက်ပေါင်း400အကျဉ်းချခံခဲ့ရတာပါ။သူဟာအကြမ်းဖက်မှုနဲ့ဆင်နွယ်တဲ့ဆွဲချက်တွေနဲ့ပြီးခဲ့တဲ့နှစ်တုန်းက1998ချမှတ်တာခံရသူဖြစ်ပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒီဆွဲချက်တွေဟာမဟုတ်မှန်တဲ့ဆွဲချက်တွေလို့ဆိုပါတယ်။သူကိုလွှတ်ပေးလိုက်ချိန်မှာအီဂျစ်မှာ2013ခုနှစ်တုန်းကသူနဲ့သူနောက်ထပ်ဖမ်းထားတဲ့အယ်ဂျဇီးရာသတင်းတောက်နောက်တူဖြစ်တဲ့အီဂျစ်နယ်ပွားကနေဒါနိုင်ငံသားမိုဟာမက်ဖာမီကိုရပ်ပိုင်းတွင်းမှာပဲကနေဒါနိုင်ငံကိုပြန်ပို့ပေးဖို့ရှိတယ်လို့အီဂျစ်လုံခြုံရေးအရာရှိတူကပြောပါတယ်။သူဟာလည်းထောင်ဒဏ်9နှစ်ချမှတ်တာခံနေရသူပါ။ဒါပေမဲ့နောက်ထပ်အဖမ်းခံနေရတဲ့အီဂျစ်နိုင်ငံသားမိုဟာမက်ဘဟာနဲ့ပတ်သက်လို့တော့ဘာမှမသိရသေးပါဘူး။သူကတော့ကြီးစံကွန်လက်ဝဲတွေ့ရှိမှုနဲ့ထောင်ဒဏ်10နှစ်ချတာခံနေရသူဖြစ်ပါတယ်။အခုလို့ Grassy ကိုပြန်လွှတ်ပေးခဲ့တာအတွက်ကြိုးဆိုကြောင်း Al Jazeera ကကြေညာချက်ထုတ်ပြန်လိုက်ပြီးအဖမ်းခံရတဲ့နောက်ထပ်နှုတ်ကိုပြန်လွှတ်ပေးဖို့ပါတောင်းဆိုခဲ့ပါတယ်။သူတို့၃ယောက်စလုံးကိုလူငင်းချမ်းသာဝင်ပေးဖို့လိုတယ်လို့ပြောပါတယ်။အခုလို့ Grassy ကိုဖမ်းဆီးတာမယုံနိုင်စရာဖြစ်တယ်လို့သူနဲ့သူ့မိသားစုဝင်တွေအတွက်တော့မတရားခံရတာလို့ Al Jazeera သတင်းဌာနကပြောပါတယ်။